တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်မှုအတွက်ရွေးကောက်ပွဲနီလန်းဟာတခုတည်းသောနီလန်းမဟုတ်ဘူးလို့80%မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကဗဗဲရန်မျိုးနယ်မှာအင်္ဂါနေ့ကပြုလုပ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြပါမယ်
မကြာခင်ကျင်းပမဲ့2015ထူထူရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအပြတ်အသတ်အနိုင်ရယုံအစိုးရဖွဲ့နိုင်ယုံနဲ့မပြီးဘဲ2018ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းပြည်ပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့80%မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်2015အထွေထွေရွေးကောက်ပွဲဟာ2018ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဖွင့်
ဒီရွတ်တော့ပဲတစ်ခုတည်းဟာကျွန်တော်တို့ရဲ့တစ်ခုတည်းတော့လီလာအဖြစ်မမြင်ဘူးဟောဒီဒီတော်စုကြီးရဲ့ပြဿနာဘောင်းဆောင်ဟာရွတ်တော့ပဲနီးနဲ့ကျွန်တော်တို့ကဖြည့်ချင်းမှုစူးစမ်းရုံမကနောက်ထပ်နီးနေဆုံးသေးတယ်ဆိုလိုတာကရွတ်တော့ပဲမှာဒီမိုကရေစီတက်တော်သားတွေတောင်ပြုံကမ်းပြုံနောက်ထပ်နိုင်တယ်ဆိုရင်တော့ကိစ္စကမပြီးသေးဘူးအစိုးရပွဲနိုင်တယ်လို့စိတ်ကူးလိုက်အဲ့ဒါလည်းကိစ္စမပြီးသေးဘူး။ဘာကြောင့်လဲ?ဖွဲ့စည်းပုံမှာကာကွယ်ရေးဝန်ကြီးဌာန၊ကြည်ထရေးဝန်ကြီးဌာန၊နယ်သက်အားလုံးကလက်ရှိစစ်ဘုချုပ်ကြီးတွေပဲ။အဲ့တော့ကျွန်တော်တို့လုပ်ရမယ့်အလုပ်ကဖွဲ့စည်းပုံကျင်တဲ့အချိန်ကိုသွားကြရမှာ
။လက်လက်တန့်ရှင်းပြီးတရားမျှတရဲ့ရွေးကောက်ပွဲဖြစ်ဖို့မဲထယုံနေမှာပဲနိုင်ငံရေးပါတီတွေတက်ချွတ်လှုပ်ရှားသူတွေအနေနဲ့မဲစင်းတွေဘာရည်ရွယ်ချက်နဲ့မာနေသလဲ။ရွေးကောက်ပွဲမှာမဲကလိန်ကြစ်ကြတာမျိုးမကြုံအောင်အာယုံထားစောင့်ကြည့်ရမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကဆိုပါတယ်။ဒီခေတ်ကာလမှာအပြောင်းလဲလုပ်ဖို့ဘယ်သူတွေအမှန်တကယ်ဆန္ဒရှိတယ်လဲဆိုတာဝေခွဲရခက်တာမို့တမိုင်းကြောင်းနဲ့လုပ်ရက်ကိုကြည့်ဖို့လိုပြီးပြည်သူတွေကိုစာနာနားလည်နိုင်တဲ့လူထုခေါင်းဆောင်မျိုးရှိတဲ့အဖွဲ့အစည်းကိုထောက်ခံဖို့ဗဗဲလမ်းမျိုးနယ်မှာပြုလုပ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာကိုမင်းကိုနိုင်ကပြောဆိုလိုက်တာဖြစ်ပါတယ်။
ကျေကအားလုံးတဲ့အချိန်ဒီနေရာမှာတနက်တန်နေဖုံးခဲ့တယ်ဒီနေရာမှာသွေးတန်ရဲရဲနဲ့ကျွန်တော်တို့တွေဆွဲကြထုတ်ခဲ့ကြရတယ်တကယ်ကြုံရတာကျွန်တော်တို့တွေအဲဒီကောင်ကကျွန်တော်တို့ကမျက်နှာမူခဲ့တဲ့လူတွေသေတာတော့နည်းသေးတယ်လို့ကြုံပါခဲ့တဲ့လူတွေကဒီကနေ့ဒီမိုကရေစီတကားကိုကျွန်တော်တို့ထက်တောင်ပြောနေသေးတယ်ပြည်သူတွေဒုက္ခသောကဝေနေတဲ့အချိန်မှာပြည်သူကြားတဲ့ကိုတာမန်ပြည်သူတယောက်လို့ဆိုလိုတာကရှင်းအောင်ဝဲရလည်းလည်းကိုင်းအဆောင်အချက်တွေနဲ့လာသမျှလူတွေအကုန်လုံးလမ်းပေါ်မှာရှင်းပြရတဲ့နိုင်ဖက်စီနေလာတွေ့တဲ့ခေါင်းဆောင်မျိုးမဟုတ်ဘဲနဲ့ပြည်သူလူထုကြားတဲ့ကိုမိသားစုကောကရေးအတွက်စာနာသိမ့်တဲ့အဖြစ်ရောက်လာတဲ့လူထုခေါင်းဆောင်လူမျိုးဘယ်မှာရှိတယ်လဲဆိုတာစဉ်းစားပါအဲ့ဒီအဖွဲ့အစည်းကိုဆောက်ခံပ
ါဒီကောက်ပွဲဟာပြည်သူတွေပူးပေါင်းပါဝင်နိုင်တဲ့ NDA ကင်းတဲ့ဒီမိုကရေစီတိုက်ပွဲဖြစ်တာမို့အချင်းချင်းသွေးကွဲနေလို့မဖြစ်ဘူးလို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြကြီးကပြောပါတယ်မဲတပြားရဲ့တန်ဖိုးဟာကို့အနာဂတ်ကိုဖန်တီးမယ်ဆိုတာယုံကြည်စေချင်တယ်လို့ဆိုပါတယ
်ဒီချိန်မှာအနေငယ်ပွင့်လင်းလွတ်လပ်လာလေးတွေကိုကြည့်ပြီးတော့ငါတို့ရဲ့လူကြီးစံသားတွေပြည့်ပြီးလို့စိတ်ကူးရင်နေရင်တော့အမှောင်တန်တရားတွေကပြည်သူတွေဘယ်တော့မှလုံးရောက်မှာမဟုတ်ဘူးဆိုတာသတိပေးချင်ပါတယ်
ပြည်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျူတင်မင်းနဲ့အနိုင်ရသွားတာမျိုးတွေရှိတာကြောင့်မကြာခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာလည်းပေမင်းနဲ့အနိုင်ယူသွားနိုင်တဲ့အခြေအနေမျိုးတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ကလမ်းမတော်မြို့နယ်မှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာပြောဆိုထားပါတယ
်အခုကာမကတော့သူအနိုင်ယူနိုင်တဲ့နီလာဘယ်လိုဟာမျိုးနေနေမယ်ဆိုလို့ချင်းပေမင်းကိုပေမင်းနဲ့ကျွန်တော်တို့အနိုင်ယူနိုင်မှုလုံမှန်းနိုင်တယ်ဆိုတဲ့အားလို့ကျွန်တော်တို့ရှိတာမျိုးကိုတည်ထားမိတယ်
။မဲစင်းမယွင့်မှုတွေကြောင့်နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေကပါ2015ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ရွေးကောက်ပွဲကော်မရှင်ပေါ်တန်တရားရီဖြစ်ခဲ့ကြသလို1990ပြည်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအုပ်ချုပ်ခွင့်အာဏာလွှဲမပေးခဲ့တဲ့အပေါ်မှာလည်းဘဝင်မကျဖြစ်နေကြဆဲဖြစ်ပါတယ်။